ဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်ဆိုပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးဘာညာသွားပြီးတော့ရှင်းပြနေရလဲတွေ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းထဲမှာဒါလုံးဝစိတ်မချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်။အခုကိုကျော်ကျော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လူဆောင်ချက်တူလည်းနည်းနည်းသုံးသပ်ပြောပြပါဦးခင
်ဗျ။ဟုတ်ကဲ့ပါ။ဟိုအုံလန်းကြီးလန်းစကန်တစ်ခုနဲ့ဒီလိုလက်ခံစကန်တစ်ခုလက်ခံနေတဲ့မှာကျွန်တော်တို့တောကွင်းရောက်ခဲ့တာကတောင်ပြုလုပ်ဝဲစကန်ပေါ့နော်။ရေလန်းကနေဝင်လာမယ်။ငခုရစကန်တော့ကျွန်တော်တောကွင်းမရခဲ့ဘူးပေါ့။တောင်ပြုလုပ်ဝဲစကန်မှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံအားဖြင့်ပြောမယ်ဆိုရင်အတော်လေးစနစ်တကျရှိပါတယ်။ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံတကာဖွဲ့စည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံတကာလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်တရင်းမီဒီယာတွေနိုင်ငံတကာအဖွဲ့အစည်းတွေလာကြည့်ကြတယ်ပြီးကြတဲ့ရက်ပိုင်းတွင်မှာပဲဒီ ASEAN Trade ကပေါ့ဗျာ ASEAN ဝင်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောက်မြောက်တော့ကျွန်တော်အတည်ပြုချက်မပေးနိုင်ပါဘူးဆိုတော့လာကြည့်ထားကြတယ်ဆိုတော့အခြေအနေကိုသူတို့ကျွန်တော်တွေ့တယ်လို့ပဲသူတို့တွေ့မှာပါမြန်မာနိုင်ငံရဲ့အမွေကြီးတက်နိုင်မှုရစီစဉ်နိုင်မှုရနိုင်ငံတကာအတိုင်းဝန်းရဲ့ပံ့ပိုးမှုအရာတက်နိုင်သလောက်အတိုင်းတာနဲ့ပြင်ဆင်ထားတာမှာတော့သူတို့ပြင်ဆင်ထားတဲ့လူတွေလည်းကျွန်တော်ထပ်ထပ်လည်းလေးပါတယ်တောင်းရှိတဲ့လူတွေကိုသူတို့ကဘာကြီးမယ်ဆိုတော့ဒါအတော်လေးကိုကြက်ကြက်နက်နက်ပြင်ဆင်ထားရပုံရှိပါတယ်ဆိုတော့ဒီပြင်ဆင်ချက်တွေမလုံတော့လို့ဒီပြင်ဆင်ချက်တွေကဟာလာမပြည့်စုံလို့ပြန်မလာတာမဟုတ်ဘူးလို့လည်းပဲတရင်းခါပါပြီးသားပါသူတို့ပြန်မလာတဲ့အကြောင်းတရားချက်တွေကတခြားတောင်းစုချက်တွေနဲ့တခြားအကြောင်းတရားချက်တွေရှိပါဒီပြင်ဆင်ချက်တွေအရာကြောင်းတော့ပြန်မလာတာကအကြောင်းတရားချက်ကမဟုတ်ပါဘူးတဲ့ဆိုတော့ကျွန်တော်တို့ပြောနေတာကဒီပြင်ဆင်ထားချက်တွေဟာမြန်မာနိုင်ငံအတိုင်းအတာနဲ့လက်ရှိအခြေအနေရနဲ့နိုင်ငံကပံ့ပိုးမှုရနဲ့အတိုင်းအတာတစ်ခုအထိပြည့်စုံလို့လောက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီဘက်မှာကြံရိတ်ခဲ့တဲ့တိုင်းရခိုင်တွေတခြားလူမျိုးစုတွေအနေနဲ့ခိုးဘက်ကိုထွက်ပြေးသွားတဲ့လူတွေပြန်လာမဲ့ကိစ္စအပေါ်မှာအဓိကအဖြစ်တော့သူတွေလုံခြုံရေးအတွက်စိုးရိမ်မှုရှိတယ်ဆိုတာတော့ကျွန်တော်ကြားပါတယ်ကိုကျော်တော်ချင်းသတင်းထဲမှာလည်းတွေ့ရပါတယ်ဒါပေမဲ့စီးပွားရေးအဖြစ်သူတို့နဲ့အစကတည်းကပူပေါင်းပြီးတော့သဟဇရာဖြစ်အောင်နေခဲ့ကြတဲ့အဆိုင်ဝိုင်း level ရှိရတယ်အဲ့ဒီမှာရှိမယ်လို့ထင်ပါတယ်အဲ့တော့တရဝင်းပြန်လာတဲ့လူတွေပြန်လာမဲ့အရေးကိုဒီဘက်ကလူတွေလက်ခံကျင်တဲ့လူလူသဘောထားပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောထားကိုနည်းနည်းတိောက်မိပါသေးသလားခင်ဗျာ
ဟောကျွန်တော်တကယ်လူလူပေါ့လေဒီကတော့မောင်းတော်ဒေတာလူလူပေါ့ဖြစ်ပြသွားတာကလည်းမောင်းတော်ဒေတာကနေဖြစ်ပြသွားတယ်ပြန်လာရင်လည်းဒီမောင်းတော်ဒေတာတောင်းချင်ပါပဲဒီထိုင်ကြမှာဆိုတော့မောင်းတော်ဒေတာလူလူကိုတိုင်နဲ့တော့ကျွန်တော်သိဆုံးမိမှန်းလို့မရခဲ့ပါဘူးခီးစဉ်ရဲ့အစီအစဉ်ရပေါ့အချိန်ရပေါ့အချိန်ကန်တဲ့ရပေါ့ဒါပေမဲ့မောင်နှောင်းခရင်ဦးချုပ်ရင်းမှုနဲ့ကျွန်တော်ပြည်သူ့ဝင်ရောက်ဝင်ရှားတဲ့အခါမှာတော့ကျွန်တော်ကြီးမိကုံကိုမေးပါတယ်အကြမ်းတင်ပြောရမယ်ဆိုရင်တော့မောင်နှောင်းခရင်ဦးချုပ်ရင်းမှုရဲ့ကျေဆွချက်မှာလူเจ้าကဆွေးမှုရှိတယ်ဆွေးမှုရှိတယ်အဲ့ဒီဆွေးမှုကိုလည်းပဲသူတို့သိတယ်တခြားနိုင်ငံကအဖွဲ့အစည်းတွေဆိုးရမှုတွေဖွဲ့စည်းကြလည်းပဲသိတယ်အဲ့လိုသိတဲ့အတွေ့အဲ့ဒီဆွေးမှုတွေကိုကြောက်အောင်ပြန်လာတဲ့အခါမှာပြန်လာတဲ့လူတွေနဲ့လက်ရှိဒေသတွေမှာရှိနေတဲ့လူတွေနဲ့အဆင်ပြေအောင်ဆိုပြီးတော့သူတို့တဟဆာတာဖြစ်ရေးပြန်လည်နားလည်မှုရှိရေးအစီအစဉ်တွေလည်းပဲလုပ်နေတာရှိပါတယ်တိုးတော့အဲ့ဒီလုပ်နေတဲ့အစီအစဉ်တွေကအစိုးရကတာဝန်ယူပြီးတော့အစိုးရကစီစဉ်ပြီးတော့လုပ်နေတာမျိုးတော့မဟုတ်ပါဘူးမောင်နှောခင်ဦးထွေးမှုကိုယ်တိုင်ကပြောတာကအဖွဲ့အစည်းတွေကနေပြီးတော့အဖွဲ့အစည်းတွေဆိုတဲ့နေရာမှာကျွန်တော်တို့နိုင်ငံတကာအစိုးရမှုတွေအဖွဲ့အစည်းတွေကဖြစ်ပါလိမ့်မယ်ဒီအဖွဲ့အစည်းတွေကနေပြီးတော့ပြန်ဝင်လာမဲ့လူတွေနဲ့ဟလာလက်ရှိဒီတော်တွေမှာရှိနေတဲ့ဒီသကံတွေကြားမှာနားလည်မှုရှိအောင်ဒါဆိုတာဖြစ်အောင်ပြန်လည်ပြင်ပြအောင်စုတဲ့အစီအစဉ်လေးတွေပြုစုဆွေးနွေးတာတွေရှင်းလင်းပြောဆိုတာတွေလုပ်နေတယ်ဆိုပြီးတော့မောင်းနှောင်းခရိုင်အုပ်ချုပ်ရေးမှူးကပြောတာရှိပါတယ်အတိစိုးရင်စိတ်ကလည်းပဲဒီဘက်ကဒီမှာရှိသလိုဟိုဘက်ကဖြစ်ပြသွားတဲ့ပြန်ဝင်လာဖို့စီပူးစီဒီသကံတွေမှာလည်းရှိပါတယ်ဒါပေမဲ့နောက်ထပ်တစ်ခုကျွန်တော်ရတဲ့ရေဝင်ရခံစားချက်ကတော့ဘယ်လိုမျိုးလဲဆိုတော့ဟိုဘက်ကပြန်ဝင်လာဖို့အတိအကျဆန္ဒရှိနေတဲ့လူတွေဒီဘက်မှာစမူသားချင်းရှိတဲ့လူတွေစီးပွားရေးလုပ်ငန်းရှိတဲ့လူတွေဆိုတဲ့အခါကျတော့သူတို့တွေမှာတကယ်ကဒီအချက်မှန်နေဆိုရင်ပေါ့လေသူတို့ပြန်ဝင်လာခြင်းနဲ့ဆိုတဲ့အချက်မှန်နေဆိုရင်သူတို့တွေမှာဒီဒေတာကံတွေနဲ့သူတို့ကနှစ်ပေါင်းများစွာအတူလက်တွဲနေလာကြတာနင်းနင်းငန်းနေလာကြတာအေးချမ်းချမ်းကူးလူဆက်ဆံပြီးတော့နေလာကြတာတကယ်နဲ့ဆက်ဘာမှစိုးရိမ်စရာရှိတဲ့နေလာကြတာဆိုတော့ပြန်ဝင်လဲလို့တကယ်ပြောတဲ့လူတွေချာမှာတော့အဲ့ဒီလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စိတ်ရှိတယ်ဆိုရင်တော့မှအနေချင်းပဲရှိမလားလို့ကျွန်တော်အဲ့ဒီလူမျိုးအတွေ့ကြောင်းမိပါတယ်
ပြန်လည်သိမြည်ရေးအတွက်လုပ်နေတဲ့အဖွဲ့အစည်းတွေဟာခုနကကျော်တော်သိန်းပြောသွားတဲ့အထက်မှာနိုင်ငံတကာ NGO တွေလို့ဆိုတော့နိုင်ငံတကာ NGO တွေအပေါ်မှာကောဒေသခံတွေကယုံကြည်မှုရှိကြရလားဒီ NGO တွေဟာတစ်ဖက်သက်ပဲလိုက်ပြီးလုပ်တယ်ဆိုရဲ
အမြင်တွေလည်းပဲတော်တော်ကြားခဲ့ရပါတယ်ဆိုတော့ကအဲ့လိုဆွဆွကျက်တွေအဲ့လိုပြောဆိုမှုတွေပေါ့လေဆိုတော့နိုင်ငံတကာအန်ဂျီအိုတွေလူပဲပြည်တွင်းအန်ဂျီအိုတွေကမလုပ်ကြဘူးလားအာဏာပိုင်တွေကလုပ်မပေးကြဘူးလားဆိုတာလည်းကျွန်တော်သိချင်ပါတယ်တာဝန်ရှိသူတွေဘိုင်းမှာတော့ဒီဝန်ကြီးတော်တော်ဝန်မြတ်ကြီးကိုလည်းပြောထားဘူးလားရှိပါတယ်ပြန်လည်းတင်းနေရေးတော်သားသားတွေအတွက်အစီအစဉ်လေးလုပ်နေတယ် ကျွန်တော်တကယ်လူလူပေါ့လေဒီကတော့မောင်းတော်ဒေတာဝန်ခံမှာဆိုသူတို့ကအရာကဆင်းပါတယ်အစိုးရဘက်ကနေပြီးတော့ဒီတခါတခါတည်းပြန်ပြန်နဲ့ပတ်သက်ပြီးလုံးမလာမရှိဘူးသူတို့တခြားအဖွဲ့အစည်းတွေကဆိုမှုတွေပေါ်စီကလုံနေတဲ့ကိစ္စတွေလုံဆောင်ချက်တွေကိုသူကခုကြည့်ပြနေတယ်သူတို့ကဒါတွေကိုသူကဝန်ပြီးတော့တန်ဖိုးနေတယ်ဆိုတဲ့သဘောမျိုးသူတို့ပြောပါတယ်ဆိုတော့ခုနကနိုင်ငံတကာ NGO တွေပေါ်စီဝန်ကဘောရနဲ့ပတ်သက်လို့ပြောမယ်ဆိုရင်လည်းပဲကျွန်တော်စိုးရင်းကပြောခဲ့တယ်လူလူနဲ့ကျွန်တော်ကတိုက်ရိုက်ပစ်ဆိုမြင်မြန်ခွင့်မရတဲ့ကဲ့လူလူရဲ့ တကယ်အစ်အနံတဘောတာကိုတော့ကျွန်တော်သိခွင့်မရခဲ့ပါဘူးသို့တော့ဒီတာဝန်ရှိသူတွေရဲ့ပြောအရာဆိုရင်တော့တစ်ဖက်ကဒီပြန်ဝင်လာဖို့ကိစ္စနှောင့်နှေးနေတဲ့အပေါ်မှာဟာလာနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံဆောင်ချက်ပြုမှုချက်ပြောဆိုချက်တွေကလည်းပဲတော်တော်မှုရှိတယ်ဆိုတော့သဘောမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုတော့ကျွန်တော်သိကြပါဦးကျွန်တော်ကြားခဲ့ရပါတယ်သူတို့ရဲ့ပြောဆိုမှုကဘယ်လို ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒ
င်တွေမှာပြည့်ရမှန်တွေအခြေအနေမှန်တွေထင်ရအောင်ပူပြီးဖွင့်လှစ်ပေးလိုက်စင်းတယ်လို့ထင်ပါလားဒီကိစ္စမှာကဲမင်းတို့ခင်ဗျားတို့စစ်တမ်းကဝင်ပြီးတော့မေဂျာလောက်ကြဆိုရင်အခြေအနေပူကောင်းလာမလားဘယ်လိုမျိုးအခြေအနေပူပြီးတော့များဆူသွားနိုင်လို့ဆိုရင်ဘယ်စဉ်းပါလား
ကျွန်တော်တယောက်တည်းရဲ့ဟိုပုဂ္ဂိုလ်ကြီးအမြင်ပေါ့လေပုဂ္ဂိုလ်ကြီးကပြောရင်တော့နိုင်ငံတကာဖွဲ့စည်းလို့ဆိုတော့ပထမတစ်ဆင့်တော့ကျွန်တော်ကဒီသတင်းမီဒီယာသမားတွေအနေနဲ့လွလွလပ်လပ်သတင်းယူခွင့်ရအောင်တာဝန်ရှိသူတွေကလုံခြုံရေးပိုင်းစိုးရင်ချက်အရာလုံခြုံရေးကိုတာဝန်ယူပေးတဲ့ကလွယ်လို့ကျန်တဲ့အခြေအနေတွေမှာသူတို့သွားခြင်းတဲ့နေရာကိုသွားမယ်တွေ့ခြင်းတဲ့နေရာတွေ့ခြင်းတဲ့လူနဲ့တွေ့မယ်တွေ့ဆိုမိန်းမြန်းမယ်ဟလာအဲ့လိုမျိုးလွလွလပ်သတင်းယူခွင့်သတင်းတင်ကြားခွင့်ပြည်ပြင်းတယ်လို့ကျွန်တော်ခံမှယုံကြည်ပါတယ်အဲ့ဒီလိုလွတ်လွတ်လပ်တဲ့တင်ယူခွင့်တင်တင်မြောက်ခွင့်ပေးခြင်းအပြင်တင်မီဒီယာသမားအများကြီးရောက်လာမယ်တင်ဌာနတွေအများကြီးရောက်လာမယ်အဲ့ဒီတင်မီဒီယာသမားတွေတင်မီဌာနတွေထဲမှာအစိုးရတာဝန်ရှိသူတွေပဲဒေတာကန်တွေပဲတချို့မြန်မာနိုင်ငံတွေကလူပုဂ္ဂိုလ်တွေကပြောဆိုနေတယ်လို့ဆွဆွဲနေတယ်လို့စိုးရိမ်နေတယ်လို့တစ်ဖက်ဆောင်နေပြကြရဲဆိုတဲ့ပုံစံမျိုးလည်းရှိနေလည်းရှိမှာပါဒါပေမဲ့အဲ့ဒီတင်မီဒီယာသမားတွေထဲမှာကျွန်တော်တို့ view ရလို့မျိုးဘယ်မလိုက်ခင်းနဲ့ဟလာတစ်ဖက်စလုံးကနေပြီးတော့အဗျူရဲ့တင်ပြတာကတော့ဘယ်မလိုက်ဘူးဆိုရဲကျွန်တော်ဒါဟိုကျွန်တော်သတင်းဌာနတခုလေးကိုယူပြီးပြောတာမဟုတ်ပါဘူးအဲ့လိုသတင်းဌာနတွေကသတင်းသမားတွေလည်းပဲအများကြီးပါလာမှာပါအချိန်မှန်ကိုတကယ်ကိုလက်တွေ့ကြကြတစ်ဖက်စလုံးကသဘောထားအမြင်တွေအချိန်မှန်တွေကိုလက်ရှိဖြစ်ပျက်နေကြတယ်ကိုတင်ပြမဲ့သတင်းသမားတွေအများကြီးပါလာမှာပါအဲ့တဟာဒီအခက်အခဲအကျက်တဲကြီးကိုဖြစ်ရှင်းဖို့အတွက်အများကြီးအထောက်အကူဖြစ်စေပါလိမ့်မယ်နိုင်ငံတကာအဖွဲ့အစည်းတွေကိုလွတ်လပ်ကောင်းကင်ပြုလိုက်ခြင်းကိုဆိုတဲ့မိကုံကတော့ကျွန်တော်အနေနဲ့အတိအကျပြောဖို့ခက်ပါတယ်ကျွန်တော်တို့ရဲ့နေယူဆချက်ကတော့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းပဲပိတ်ပင်ကန့်သက်ထားတာမရှိခွင့်နဲ့နိုင်ငံတကာကသဘောတူလက်ခံထားတဲ့စံနှုန်းစံထားတွေအတိုင်းတာဝန်ရှိသူတွေနဲ့စနစ်တကျစက်စက်နက်နက်စဉ်းစားဆင်ခြင်ညှို့မြင်ပြီးတော့စီစဉ်ခွင့်ပြုပေးနိုင်ရဲဆိုရင်အပြစ်ထက်အကျိုးဆိုးထုတ်တဲ့ကောင်းကျိုးပုံများနိုင်လိမ့်မယ်လို့ဟိုကျွန်တော်ပြောခင်နေတယ်အဲ့လိုပဲယူဆမိပါတယ်ခင်ဗျာ
နောက်ဆုံးတခွန်းထပ်ပြီးတော့မေ့ကြပါရဲအခုတင်နေတဲ့အခြေအနေဟာပုံမှန်ဖြစ်လာမဲ့လမ်းကြောင်းမှန်မဟုတ်ရောက်နေပြီလို့ဆိုထိုင်ပါလားတစ်ချက်ကအဲ့လမ်းကြောင်းမှန်ဟာဘယ်လောက်ထိဝေဝေချောက်အောင်မထင်ပါလဲရောက်နေပြီလို့ဆိုရင်ပုံမှန်ပြန်ဖြစ်ဖို့အတွက်အကြမ်းမြင့်ပါရဲ
ဟုတ်လို့ပါပဲကျွန်တော်တို့ကလည်းနေနေပြောရတယ်ပုံမှန်ပြန်ဖြစ်ဖို့လမ်းကြောင်းကတော့တော်လေးဝေးသေးတယ်လို့ဆိုရမှာပါဘာကြောင့်လဲဆိုတော့ကျွန်တော်နေစမြင်ပေါ်မှနေထိုင်ကြတဲ့စကံကပုဂ္ဂိုလ်ကကျွန်တော်မိញ្ញနဲ့အခါမှာနှစ်ဖက်ကနှိလို့မရတဲ့အခြေအနေတွေကအများကြီးကိုဖြစ်နေပါတယ်ဥပမာနာမည်ကိစ္စရိုဟင်ဂျာပင်ဂလီဆိုတဲ့ကိစ္စတခါကျွန်တော်တို့ NVC ကတ် process ကိစ္စ NVC ကတ်လုပ်ငန်းစဉ်ပေါ့လေ NVC ကတ်ကနေမဲ့တစ်ဆင့်မှဒီနိုင်ငံသားလျှောက်ထားရေးလုပ်ငန်းစဉ်ပေါ့အဲ့ဒါကတစ်ဖက်ကလည်းပဲ NVC ကတ်ကိုလုံးဝလက်မခံဘူးဟလာတစ်ဖက်ကလည်းပဲ NVC လုပ်ငန်းစဉ်တွေလုပ်နေတယ်တစ်ဖက်ကရိုဟင်ဂျာဆိုတော့ကိုလုံးဝလက်မခံဘူးတစ်ဖက်ကပင်ဂလီကိုခေါ်တာကိုလုံးဝလက်မခံဘူးအ ကျွန်တော်အခုလက်ရှိအချိန်ကြီးတည်ထားတဲ့အချိန်အတော်လေးကိုညှိရနိုင်ရဆင်းရဲခက်ခဲဦးမှာပါကျွန်တော်ရဲ့ညှိရင်းယူစားချက်ကတော့နှစ်ဖက်ဝင်းဝိုင်းကတကယ်အညီအညီကြီးတဲ့နိုင်ငံအတွက်ဟလာကုတန်းကြီးရေရှည်ငင်းချင်းကြီးအတွက်ရန်ငယ်တင်းရကြီးအတွက်ညှိရင်းရှိတဲ့ခေါင်းဆောင်တွေကအညီအညီကြီးကြီးနဲ့ဆစ်ဆစ်ဆီထားပြီးတော့ဟလာချုပ်ပြီးစားရေကိုဘက်ကလည်းချော်ဒီဘက်ကလည်းချော်ဒီဘက် ဒီကလောလောဆယ်ပြည်လေတော့မပေါ့မရှိပါဘူးအဲ့လိုမျိုးနှစ်ဖက်ကပြန်ပြီးတော့ပြည်ပြည်လေလုံနိုင်တဲ့အခြေအနေမျိုးကလည်းပဲလောလောဆယ်မှာတော့လမ်းစားအမြင်သေးဘူးလို့ပဲပြောရမှာပါခင်ဗျာ